အီရန်နဲ့ဆီးရီးယားမှာအခြေစိုက်နေတဲ့အစ္စလာမစ်ဆွန်ရောက် IS အဖွဲ့ကိုတုံ့ပြန်တိုက်ခိုက်နိုင်မဲ့နည်းလမ်းတွေကိုအမေရိကန်လွှတ်တော်အမတ်တွေဒီနေ့ဆွေးနွေးချိန်ဆကြတော့မှာဖြစ်ပါတယ်။သမ္မတဘရက်အိုဘားမားကတော့ဒီ IS အကြမ်းဖက်အဖွဲ့ကိုတိုးမြင့်ချိန်မုံဖို့ပြီးခဲ့တဲ့ဘက်ကကြေညာရမှာအီရတ်တပ်တွေကိုလေကြောင်းကကူညီပေးမှနဲ့ဆီးရီးယားမှာလေကြောင်းတိုက်ခတ်မှုတွေလုပ်ဖို့ပါတယ်လို့ဆိုခဲ့ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး Chuck Hagel အနေနဲ့လည်းဒီစစ်သွေးကြွအဖွဲ့ရဲ့ချင်းချောက်မှုအနေအထားကိုအမေရိကန်အထက်လွှတ်တော်လက်နက်ကိုင်တပ်ဖွဲ့များကော်မတီမှပူးတွဲစစ်ဦးစီးချုပ်များဥက္ကဋ္ဌဗိုလ်ချုပ်ကြီးမာတင်ဒမ်ဆင်နဲ့အတူဒီနေ့ရှင်းပြဖို့ရှိနေပါတယ်။သမ္မတအိုဘားမားကတော့လေကြောင်းတိုက်ခတ်ရေးလုပ်ဖို့အတွက်လွှတ်တော်ရဲ့ဆုံးဖြတ်ချက်ယူစရာမလိုဘူးလို့ပြောခဲ့ပါတယ်။ဒါပေမဲ့ IS အဖွဲ့နဲ့ဆီးရီးယားအစိုးရနှစ်ခုလုံးကိုတိုက်ခိုက်နေတဲ့ဆီးရီးယားသဘုံတွေကိုစစ်တမ်းပေးဖို့အတွက်တော့အမေရိကန်လွှတ်တော်ကထောက်ခံပေးဖို့တောင်းဆိုထားပါတယ်။အမေရိကန်အောက်လွှတ်တော်မှာတော့ပင်ဒဂွန်စစ်ဌာနချုပ်အနေနဲ့စစ်တမ်းတွေမပေးခင်15ရက်လိုမှာလွှတ်တော်ကိုကြိုတင်အကြောင်းကြားပေးဖို့နဲ့နောက်ဆက်တွဲဆက်လုပ်မှာတွေကိုပုံမှန်အစီရင်ခံပေးဖို့လိုတဲ့ဥပဒေချမ်းကိုအစောဆုံးအနေနဲ့လက်ဖြတ်မှာတင်ပြဆွေးနွေးဖို့ပြင်ဆင်ထားပါတယ်။ဒီမူကြမ်းအတွက်အထက်လွှတ်တော်ကအတည်ပြုပေးချက်လည်းကြော်ယူရမှာဖြစ်ပါတယ်။တကယ်တော့အမေရိကန်စစ်လေယာဉ်တွေအနေနဲ့မနေ့ကပဲ IS တွေရှိတဲ့အီရတ်နိုင်ငံမှာပထမဆုံးလေကြောင်းတိုက်ခတ်မှုတွေလုပ်ရမှာအီရတ်မြို့တော်ဘက်ဒက်အနောက်တောင်ဘက်ကပြစ်မှတ်တွေနဲ့မြောက်ပိုင်းကစင်ဂျာတောင်တန်းနားကဒေသတွေကိုတိုက်ခတ်ခဲ့ပါတယ်။ဒါပေမဲ့အမေရိကန်လေကြောင်းတွေဆက်တူပြီးမတိုက်ခတ်ရသေးတဲ့ဆီးရီးယားနယ်စပ်ဘက်မှာအခြေစိုက်တဲ့ IS စစ်သွေးကြအဖွဲ့တွေကတော့ဆီးရီးယားဆိုရပိုင်းစစ်လေရင်တစ်စီးကိုပထမဆုံးအနေနဲ့ဒီနေ့ပြစ်ချလိုက်တယ်လို့ဗြိတိန်အခြေစိုက်ဆီးရီးယားလူခွင့်အဖွဲ့ကဆိုလိုက်ပါတယ်ခင်ဗျ။